တရုတ်နိုင်ငံတော်တချင်းကိုလောင်မြောင်တရော်ပြီးမလေးမစားလုပ်တဲ့သူတွေကိုပြစ်ဒဏ်ချမှတ်သွားမယ်အငင်းပွားပွေရာဥပဒေကြမ်းကိုကန့်ကွက်မှုတွေရှိနေတဲ့ကြားကပဲစတာဘရီနီကဟောင်ကောင်လွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီဥပဒေကိုအတည်ပြုလိုက်တဲ့နေ့ဟာမိလ၄ရက်နေ့မှာကြာရောက်တဲ့တီအန်အမ်မန်ရင်ပြင်ဆန္ဒပြပွဲ32နှစ်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်လို့ဟောင်ကောင်လွှတ်တော်မှာနောက်ဆုံးအခြေတင်ဆွေးနွေးမှုကိုမနေ့ကစတင်ပြီးညနေ9နာရီမတိုင်ခင်မှာအတည်ပြုခဲ့တာပါဒီဥပဒေကြီးကိုလိုလားတဲ့အမအများစုကအလေအမြန်ပဲထောက်ခံမဲ42မဲကန့်ကွက်မဲ2မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်ဥပဒေကြမ်းကိုဆွေးနွေးနေခြင်းမှာဒီမိုကရေစီရေးထောက်ခံတဲ့လွှတ်တော်အမတ်နှစ်ယောက်ကိုအော်ဟစ်ဆန္ဒပြလို့ဆိုပြီးလွှတ်တော်ခမရဲကနေအပြင်ကိုဆွဲခေါ်သွားခဲ့ပါတယ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းခွင့်မရအောင်မဖြစ်ဖြစ်တဲ့နည်းနဲ့လှုပ်ဆောင်သွားမယ်လို့လည်းအဲ့ဒီအမတ်နှစ်ယောက်ကပြောထားတာပါသူတို့ကိုဖမ်းဆီးမိတ်ထုတ်ပြန်မှာမဟုတ်ဘူးလို့တော့ဖြစ်စဉ်ကိုလည်းရောက်စစ်စစ်တဲ့ရဲတပ်ဖွဲ့ကပြောပါတယ်ကျတဲ့ဘရင်းကအတီးပြလိုက်တဲ့ဒီဥပဒေကြမ်းအရတရုတ်နိုင်ငံတော်တချင်းကိုလောင်ပြောင်တရော်တာဒါမှမဟုတ်တခြားနည်းတစ်မျိုးမျိုးနဲ့မလေးမစားလုပ်တဲ့သူတွေအနေနဲ့ငွေဒဏ်အဖြစ်အမေရိကန်ဒေါ်လာ6500အထိပေးဆောင်ရမှာဖြစ်ပြီးထောင်ဒဏ်3နှစ်အထိကြာခံရမှာဖြစ်ပါတယ်။ဘောလုံးပွဲတွေမှာတရုတ်နိုင်ငံတော်တချင်းကိုဖွင့်တဲ့အချိန်မှာပြည်သက်တွေကပုံမှန်လောင်ပြောင်တရော်တာတွေကိုတုံ့ပြန်တဲ့အနေနဲ့ဒီဥပဒေကြမ်းကိုမနစ်ကတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျ။